ကရင်ပြည်နယ်မြောက်ဝတီမြို့တင်ကန်းညီနောင်အထွက်အရှလမ်းမှာရှိတဲ့ကရင်လက်နက်ကိုင်တပ်တွေရဲ့မြို့ဝင်ခြေကောက်တဲ့ဂိတ်ကိုမနေ့မတ်လ22ရက်နေ့မနက်ကအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကပစ်ခတ်တာကြောင့်အမျိုးသား3ကြီးစံထိမှန်ပြီးသူသေဆုံးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ဝတီမြို့ဟာကရင်လက်နက်ကိုင်၅ဖွဲ့တဲ့မင်းလှုပ်ရှားသွားလာနေတဲ့မြို့ဖြစ်ပြီးပြီးခဲ့တဲ့3လကစပြီးတနက်တည်းနဲ့ပြစ်ခတ်တာဘုံပေါက်ကွဲတာတွေမကြာခဏဖြစ်နေတဲ့မြို့ဖြစ်ပါတယ်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO တိုးတက်သောကရင်ဗုဒ္ဓဘာသာတပ် DAP ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့တပ်တွေနဲ့လည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတာပါ။ငင်းငယ်ယူထားတဲ့ကရင်လက်နက်ကိုင်အဖွဲ့တွေရဲ့မြို့ဝင်ကြီးကောက်တဲ့ဂိတ်ကိုမတ်လ22ရက်နေ့ကတော့အမိမတိလက်နက်ကိုင်တွေကပစ်ခတ်တာကြောင့်ဂိတ်ထဲမှာရှိနေတဲ့အမျိုးသားတဦးသေဆုံးပြီးနှစ်ဦးကတော့ပြင်းထန်စွာဒဏ်ရာရခဲ့တဲ့အကြောင်းမြောက်ဒီမြို့ကန်တဦးကပြောပြပါဗျ။ဟုတ
်ပြီမေတော့ညီမကြော်ညီမပါတဲ့။အလန့်ပစ်တာ၁ရက်တင်သွားတယ်တဲ့။၂ရက်ကမဆေးအောင်ပို့လိုက်ရတယ်တဲ့။ဟုတ်ကဲ့။ပတ်စံဂိတ်မှာဟိုပတ်စံကောက်တယ်ပေါ့။သူတို့ဟုတ်ကဲ့တရက်တင်သွားတယ်။၂ရက်ကဒဏ်ရာရတယ်။ဒါတူရဲ့တက်ဆိုင်ရတက်ဆိုင်ရပေါ့သူတို့တို့ဂိတ်ကြီးကောက်ခိုင်းတာအဲ့ဒါကိုနှံပြစ်ခံကြည့်တယ
်ပြစ်ခတ်မှုတွေဖြစ်ပေမဲ့လက်နက်ကန်တွေကြားကပဋိပက္ခတွေဖြစ်တာမို့ဒေသခံတွေကတော့စိုးရိမ်တာမရှိဘူးလို့လည်းဆိုပါတယ
်လူတွေတို့ကတို့ပြစ်တယ်ပေါ့ပေါ်ပေါ်ကြည့်နေမဲ့ပြစ်မဆိုင်တဲ့ပုံစံဖြစ်နေတာပေါ့အဲ့ဒီတို့ကတို့ဖွဲ့စီကိုတို့ပြစ်တယ်ပေါ့ပြစ်တယ်ပြစ်အော်တို့ကပြစ်ကုန်ပြီပေါ့အဲ့လိုပဲသူကလူနေကိုပါတကူအဲ့လိုမျိုးနေကြတာပဲ
ပြစ်ခတ်ခံရလို့တိတ်ဆုံးသွားသူကတော့မြမစစ်ဆိုရလက်ထက်ငင်းငယ်ယူထားတဲ့ကရင်ငင်းငယ်ရေးကောင်စီ KNU KNL PC ကတပ်ဖွဲ့ဝင်တဦးဖြစ်ပြီးတင်ငန်းညီနောင်အထွတ်မြို့ဝင်ကြီးကောက်ခံနေတဲ့အဖွဲ့တွေကလို့ဆိုပါတယ် AK Gate လို့လူသိများတဲ့ဒီ Gate ကိုတော့ကရင်လက်နက်ကိုင်၄ဖွဲ့ကဒီလန်ရထားပြီးဒီလန်ကိုဖျက်ဆီးသွားလာနေတဲ့ရင်းတွေကိုကရင်လက်နက်ကိုင်တွေရဲ့မိသားစုဝင်တွေတပ်ဖွဲ့ဝင်တွေကမြို့ဝင်ဂိတ်ကြီးကောက်ခံနေတာဖြစ်ပါတယ်။ပြစ်ခတ်သူတွေကတော့ဘယ်ဖွဲ့ကဖြစ်တယ်ဆိုတာကိုစစ်ကောင်စီဘက်ကရောကရင်ငင်းငယ်ကြီးကောင်စီဘက်ကရောထုတ်ပြန်တာမရှိသေးပါဘူး။မလ22ရက်နေ့တုန်းကလည်းကော့ကရိတ်မြောက်ဝတီအာရှလမ်းမပေါ်မှာတိုက်ပွဲတွေဖြစ်ပြီးကုန်တင်ကားတွေပြစ်ခတ်မိရှုခံခဲ့ရပါတယ်။ဒီအတွက်အာရှလန်းကို3ရက်ခန့်ပိတ်ခဲ့ရပါတယ်စစ်ကောင်စီတပ်တွေမြဝတီနဲ့ကော့ကရိတ်တောင်ပိုင်းကနေဆုတ်ခွာပေးဖို့နဲ့စစ်ကောင်စီအတွက်ထောက်ပံ့ရေးလမ်းကြောင်းဖြစ်တဲ့မြဝတီကော့ကရိတ်အာရှလမ်းမပေါ်မှာကုန်ကားတွေတွာလာတာမလုပ်ဖို့ကိုလည်း KNU ကရင်မျိုးသားအစည်းအရုံးကတတိပေးထားပါတယ်ရှင်